ထိုင်းနိုင်ငံမိတ်ထဲဝင်ရောက်ခေါ်လုံကြတဲ့မြန်မာနိုင်ငံကဆက်ပြေးဒုက္ခသည်ထောင်တဲ့ချီကိုထိုင်းနိုင်ငံကမြန်မာဘက်ကိုအတင်းပြန်ပြီးတော့နှစ်ထုတ်တဲ့အတွက်ဒုက္ခသည်တွေအသက်ဘေးနဲ့ရင်ဆိုင်ရမယ့်အခြေအနေဖြစ်နေတယ်လို့လူခွင့်ရေးအခြေအနေတွေကိုစောင့်ကြည့်မှတ်တမ်းတင်နေတဲ့ Human Rights Watch HRW အဖွဲ့ကပြောကြားလိုက်ပါတယ်ဇူလိုင်လတုန်းကခရီးနီနယ်အပေါ်စစ်တပ်ကလေကြောင်းတိုက်ခိုက်လို့ထိုင်းနိုင်ငံမဲဟောင်ဆောင်ခရိုင်ထဲဝင်ရောက်ခေါ်လုံသူ9000လောက်ရှိခဲ့ပြီးတော့သူတို့ကိုထိုင်းအစိုးရကယာယီခေါ်လုံခွင့်ပြုထားခဲ့ပါတယ်။ဒါပေမဲ့အောက်တိုဘာ21ရက်မှာဒုက္ခသည်တွေကိုတရင်နှစ်ပတ်အတွင်းမှာမြန်မာနိုင်ငံဘက်ပြန်ဖို့ထိုင်းစစ်တပ်ကနှုတ်အမိန့်ထုတ်ခဲ့တာကြောင့်အဲ့ဒီနေရာမှာခေါ်လုံနေကြတဲ့စစ်ပြေးဒုက္ခသည်တွေမြန်မာဘက်ပြန်သွားကြရတယ်လို့ HRW ကပြောပါတယ်။ဒါပေမဲ့လည်းကရင်နီဒေသအပေါ်မြန်မာစစ်တပ်ရဲ့လေကြောင်းတိုက်ခိုက်မှုတွေကြောင့်ထိုင်းနိုင်ငံမဲဟောင်ဆောင်ခရိုင်ဘက်ကိုပြန်ပြီးထွက်ပြေးလာကြသူအရေအတွက်ဟာနိုဝင်ဘာ29ရက်နေ့အထိ2400နီးပါးရှိတယ်လို့ထောက်ပြထားပါတယ်။ထိုင်းဘက်ကအတင်းနှင်ထုတ်ပြီးရပိုင်းအတွင်းမှာပဲထိုင်းနိုင်ငံဘက်ဒုက္ခသည်တွေပြန်ထွက်ပြေးလာတာကိုကြည့်ရင်မြန်မာနိုင်ငံထဲမှာသူတို့လုံခြုံရေးကိုစိုးရိမ်ကြလို့ဖြစ်တယ်ဆိုတာပြသနေတယ်လို့ HRW ရဲ့အာရှဒေသဆိုင်ရာဒါရိုက်တာ Elaine Pearson ကပြောပြီးတော့မြန်မာဒုက္ခသည်တွေကိုအတင်းနှင်မထုတ်ဖို့အတွက်ထိုင်းအာဏာပိုင်တွေကိုတိုက်တွန်းပါတယ်ရှင်။